WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးအတွက်ကြီးကဲအသစ်ဖြစ်တဲ့ WTO ဆိုင်ရာဘရာဇီးသံအမတ်ကြီး Roberto Azevedo ကို WTO ကရွေးချယ်လိုက်ပါတယ်။ပထမဆုံးလက်တင်အမေရိကတိုက်သားတယောက်ဖြစ်တဲ့ WTO ကြီးကဲကိုရွေးချယ်လိုက်တာဖြစ်ပြီးတော့စက်တင်ဘာလမှာလက်ရှိအကြီးကဲ Pascal Lamy စီကနေပြီးတော့ယာလူတာဝန်ကိုလွှဲပြောင်းယူရမှာဖြစ်ပါတယ်။ဘရစ်လိုခေါ်တဲ့ဒီစီးပွားရေးထွန်းသစ်ဆနိုင်ငံများအဖွဲ့ဝင်နိုင်ငံတစ်ခုကနေကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးကိုဥဆောင်မှုပထမဆုံးရွေးချယ်ခံရတာဖြစ်ပါတယ်။ WTO ဖွဲ့ဝင်နေကြကမ္ဘာ့ကုန်သွယ်ရေးနဲ့ပတ်သက်တဲ့သဘောတူညီချက်တွေကို2001ခုနှစ်ကလေးကညှိနှိုင်းမရနိုင်ဖြစ်နေကြပါတယ်။လေယာထွက်ကုန်ပေါ်မှာအထောက်ပံ့ပေးရေးကိစ္စ၊ထုတ်ကုန်ပစ္စည်းတွေပေါ်မှာခွန်သတ်မှတ်တဲ့ကိစ္စနဲ့ကမ္ဘာ့ဈေးကွက်ကိုဖွံ့ဖြိုးဆဲနိုင်ငံတွေဝေရောက်နိုင်တဲ့အခွင့်အလားတွေနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီမှုမရနိုင်ကြသေးပါဘူး။ဒီကိစ္စတွေက WTO အကြီးအကဲအသစ်ရင်ဆိုင်ရမယ့်စင်ခေါ်မှုတွေဖြစ်ပါတယ်။၆လကြာတဲ့ဒီကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးရဲ့အကြီးအကဲသစ်ရွေးချယ်မှုကနေပြီးတော့ Mr. Roberto Azevedo ကိုရွေးချယ်လိုက်တဲ့ပုံမှာဘရာဇီးသမ္မတကကြိုဆိုခဲ့ပြီးတော့ဒီရွေးချယ်မှုဟာဘရာဇီးနိုင်ငံရဲ့ BRICS အဖွဲ့တဲ့ WTO အဖွဲ့ကြီးအတွက်အောင်မြင်မှုဖြစ်တယ်ဆိုပြီးတော့ဖော်ပြပြောဆိုခဲ့ပါတယ်